နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဒီကနေ့တွေ့ဆုံဆွေးနွေးမှုတွေဟာကျေနပ်အားရစရာကောင်းပေမဲ့တနိုင်ငံလုံးပြစ်ခတ်ရဆဲရေးစာချုပ် NCA ကိုလက်မှတ်ရေးထိုးရေးမှုကိုတော့လက်ခံနိုင်မှာမဟုတ်ဘူးလို့မြောက်ပိုင်းမဟာမိတ်အဖွဲ့ကပြောဆိုလိုက်ပါတယ်။ပထမဆုံးအချိန်21ရာစုပင်လုံညီလာခံကိုဖိတ်ကြားခံရတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေအနေနဲ့ဆက်လက်ဆွေးနွေးမှုတွေလုပ်နိုင်ဖို့လည်းမျှော်လင့်နေကြပါတယ်။ဒီအကြောင်းကိုတော့ငင်းငယ်ရင်းညီလာခံချင်းပါနေတဲ့နေပြည်တော်မှာကိုယ်တိုင်သွားရောက်သတင်းယူနေတဲ့ဗီဒီယိုသတင်းနောက်မတ်မီခါကအပြည့်အစုံပြောပြပေးမှာဖြစ်ပါတယ်ဗျာ။
ဒီကနေ့မြောက်ပိုင်းခုနှစ်ဖွဲ့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့တရားစီတွေ့ဆုံမှုအပြီးမှာဒါပေမဲ့လည်းသူတို့ရဲ့ရည်တည်ချက်အတိုင်းတနိုင်ငံလုံးပြစ်ခတ်ရစဲရေးစာချုပ် NCA ကိုတော့လက်မှတ်ထိုးမှာမဟုတ်ဘူးလို့ဝါပြည်သွေးဆွေးညွှန်ညွှန်ရေးအဖွဲ့ကဝါဒေတာကီပါဆက်သွယ်ရေးတာဝန်ခံကြောက်ကိုရှန်ကတွေ့ဆုံမှုအပြီးမှာပြောဆိုလိုက်ပါတယ
်။ဒါပေမဲ့ကျွန်တော်တို့ကအရင် NCA တော့ကျွန်တော်တို့ကထိုးမှာမဟုတ်ဘူးเนาะကျွန်တော်ပြန်ပြင်ဆင်တာပါပဲကျွန်တော်တို့။ဟောဒီရက်ကျွန်တော်တို့ကဘာမှတော့မဆွေးနွေးပါဘူးအဓိကတရားပြရင်းနေအောင်လားတွေ့ဆုံတော့ဒီတစ်ခါဟိုအနစကြီးအတူပြီကိုသွားလက်ချင်းအတူပြီရဲ့ဟို one bag one road policy ပေါ့နော်အဲ့ဒါလည်းနည်းနည်းဆွေးနွေးတာတော့ပါပေါ့တော်စီစဉ်ပြန်လာတွေ့တတ်တယ်ပေါ့နော်ဒါရမှာသူတို့ကသဘောတူညီတာလည်းရှင်းရှင်းပေါ့နော
်ကချင်လွတ်လပ်ရေးအဖွဲ့ KIO UWSA ဝအဖွဲ့ NDA မိုင်းလာအဖွဲ့နေSSPB SSA မြောက်ပိုင်းရှမ်းဖွဲ့တို့နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တို့တွေ့ဆုံပြီးနောက်မှာတော့အမာဆုံးအချိန်ငင်းငယ်ညီလာခံကိုတက်ရောက်လာတဲ့ရခိုင်တပ်မတော် AA တအောင်းပလောင်ဖွဲ့ TNLA MNDAA ကိုကန့်ဖွဲ့တို့နဲ့လည်းဒေါန်ဆန်းစုကြည်တွေ့ဆုံခဲ့ပါသေးတယ်။ TNLA အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံတာပန်လကတော့ဆွေးနွေးမှုနဲ့ပတ်သက်လို့အခုလိုပြောဆိုလိုက်ပါတယ
်။အဲကျွန်တော်တို့ကတော့ရှေ့ဆက်ပြီးတော့ဒီကနေ့ပြီးတော့ဆက်လက်ပြီးတော့ဆွေးနွေးနိုင်ဖို့တော့အဲ့ဒီမျိုးတော့ဟိုဆွေးနွေးခဲ့ကြတယ်ပေါ့လေ။အထူးသဖြင့်ကတော့ဒုဗကကဒီအခုခေါ်ဒီခုကျွန်တော်သွားပြတ်သွက်ဆောင်တာကဟိုတို့ဒီကျုပ်ကိုကျွန်တော်တို့ဒီ27ရာစုပင်လုံးရောက်လာတယ်နေ့ပြီးတော့ရောက်လာတယ်သူကဒီတာဝန်ရှိတဲ့သူအနေနဲ့ဒီအားကျိုးဆိုတယ်ပေါ့လေအဲ့ဒီအစင်လာပါပဲဒီကျွန်တော်သူချင်းကဟိုကျွန်တော် PSF တင်လေးနေဖြစ်ကျွန်တော်မြောက်ပိုင်းမှာဖြစ်နေတဲ့တပွဲဖြစ်ဒီလအတန်ကြာပေါ့လေဒီပိတ်ဆို့နေတယ်ကျွန်တော်တွေ့ဆုံဆွေးနွေးနေဖို့တွေ့ဆုံနေဖို့ပေါ့လေဒီတာဝန်ရှိတဲ့သူအချင်းချင်းတွေ့ဆုံနေဖို့ဒီအထူးသဖြင့်ဆွေရဘက်ကနေတွေ့ဆုံနေဖို့ကကျွန်တော်လမ်းကြောင်းမဖြစ်ပေါ်ခဲ့ဘူးအခုဒါလမ်းကြောင်းဆက်တင်ဖြစ်ပေါ်လာခဲ့ပြီလို့အဲ့လိုမျိုးပြောလို့ရ
တယ်ဆက်သွားနိုင်မယ်ထင်ပါ
လားဆက်သွားနိုင်ဖို့ကျွန်တော်ကမျှော်လင့်မျှမှန်ပါတယ
်ပထမဆုံးချိန်ကြီးလာကမှအထူးဧည့်သည်တော်ဖြစ်တက်ရောက်ဖို့ဖိတ်ကြားခံရတဲ့ TNL AA နဲ့ကိုကန့်အဖွဲ့တွေဟာဆိုရင်မြမတက်မတော်နဲ့တိုက်ပွဲတွေဖြစ်နေစေဖြစ်တဲ့အတွက်ဒေါန်ဆန်းစုကြည်နဲ့တာမကတက်မတော်နဲ့ပါတွေ့ဆုံဆွေးနွေးမှသာအဖြေရနိုင်မယ်လို့အကဲခတ်သူတွေကတုံ့တက်နေကြပါတယ်မြမစက်တက်နဲ့တိုက်ခိုက်နေစေအဖွဲ့တွေပါပါဝင်လာနိုင်ဖို့အတွက်ကတော့တရုတ်နိုင်ငံကဂျာဝင်စစ်ဆက်ပေးခဲ့တာပါလက်ရှိမြန်မာနိုင်ငံရေးမှာတရုတ်ပါဝင်ပတ်သက်မှုနဲ့ပတ်သက်ပြီးနိုင်ငံရေးလေလာတုံ့တက်သူစောင်းမရှင်ဇေယျသူကအခုလိုတုံ့တက်လိုက်ပါတယ
်တရုတ်ကတော့မြန်မာစီးပွားရေးရောကျွန်တော်တို့ငြိမ်းချမ်းရေးမှာရောဒါအရေးကြီးတဲ့နိုင်ငံဖြစ်နေတယ်ဘာလို့လဲဆိုစီးပွားရေးမှာဆိုတော့သူကထိတ်တန်းရင်းနှီးမြှုပ်နှံသူဖြစ်တယ်နောက်ပြီးတော့ထိတ်တန်းကုံတွယ်ပဲလည်းဖြစ်တယ်အဲ့တော့နယ်စပ်ချင်းကပ်ရဲ့နိုင်ငံတွေရဲ့ကျွန်တော်တို့ငြိမ်းချမ်းရေးဖြစ်စဉ်ပေါ်မှာသဘောထားဒါကကျွန်တော်တို့လက်နက်ကင်တိုက်ပွဲတွေပေါ်မှာကျွန်တော်တို့ကဒါထိုင်လျောက်ကျွန်တော်တို့ကဩဇာတက်ရောက်တာရှိတယ်။ဘယ်လောက်ထိကျွန်တော်တို့ဩဇာတက်ရောက်လဲဒါကတော့ကျွန်တော်တို့အတိအကျပြောဖို့ခ
က်။မြောက်ပိုင်းဖွဲ့ကသူတို့လက်ခံထားတဲ့ငင်းငယ်ရေးလုပ်ငန်းစဉ်နဲ့ဆက်သွားဖို့စီစဉ်ထားပေမဲ့ကျင်းပနေစေဖြစ်တဲ့ဒုတိယအကြိမ်ပင်လုံညီလာခံဖွဲ့ပွဲမှာတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကောတက်မတော်ဘက်ကပါ NCA မူအတိုင်းဆက်သွားမှသာလက်ခံမယ်လို့ပြောဆိုထားပါတယ်။ VOA ဘက်ကလိုက်လံမေးမြန်းချက်အရအချို့သော NCA လက်မှတ်ထိုးထားတဲ့တိုင်းရင်းသားအဖွဲ့တွေဘက်ကလည်းနောက်ထပ်မူတစ်ခုနဲ့ထပ်မံပြီးအစကနေဆွေးနွေးလို့စိမ်ရှိကြပါဘူး။ဒီအပိုင်းကိုဘယ်လိုကြော်လွှမ်းမလဲဆိုတာကတော့ခုထိမသိရသေးဘူးဆွေးနွေးနေသေးပါ။မနေ့ကတော့မြောက်ပိုင်းအဖွဲ့ရေးဆွဲထားတဲ့အပြစ်ခတ်ရစဲရေးသဘောတူစာချုပ်ကိုချပြခဲ့တယ်လို့အဲ့ဒီမှာနိုင်ငံရေးဆွေးနွေးမှုအပေါ်တိုင်းရင်းသားလက်နက်ကိုင်တွေဘက်ကလက်ခံထားတဲ့အထွေထွေမူဝါဒနဲ့ယက်တီချက်တွေကိုပါထုတ်ပြန်ခဲ့ပါသေးတယ်။သူတို့ထုတ်ပြန်လိုက်တဲ့ပြစ်ခတ်ရစဲရေးစာချုပ်မှာအခန်း၈ခန်းပါဝင်ပြီးအထွေထွေမူဝါဒနဲ့ယက်တီချက်တွေမှာတော့အဓိကအချက်ကြီး၁၅ချက်နဲ့တင်ပြထားပါတယ်။ဒါကိုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ကိုတင်ပြခဲ့တယ်လို့ပြောပေမဲ့အတိုင်ပင်ခံနဲ့တွေ့ဆုံတဲ့အချိန်မှာဘလို့တွေဆွေးနွေးကြတဲ့ဆိုတာကိုတော့နှစ်ဖက်ကထုတ်ပြန်ဖို့ညှင်းဆိုထားပါတယ်ရှင်။